ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်လူတိုင်းမျက်နှာဖုံးနှာခေါင်းစည်းတက်ဖို့နဲ့ညမထွက်ရအမိန့်ထုတ်ပြန်ထားချိန်မှာဒီအမိန့်တွေကိုမလိုက်နာတဲ့မြန်မာပြည်အပါအဝင်လူတစ်ထောင်ကျော်ကိုဒီရက်ပိုင်းတွင်ဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးပြောပြပါမယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေနေ့စဉ်မြင့်တက်လာနေပြီးအခုဆိုရင်လူရေ2000ကျော်ကူးစက်ခံထားရပြီဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားလည်း9ဦးထက်မနည်းပါဝင်နေတာပါ။ဒီအချိန်မှာထိုင်းအစိုးရကထုတ်ပြန်ထားတဲ့အမိန့်တွေတားမြစ်ချက်တွေမလိုက်နာတဲ့လူတစ်ထောင်ကျော်ဟာပြီးခဲ့တဲ့ရက်ကပဲဖမ်းဆီးခံခဲ့ရပါတယ်။ဒီထဲမှာမြန်မာပြည်ပါဝင်ကြောင်းထိုင်းတောင်ပိုင်းဖမ်းကားအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်။
ညပဲဆိုလို့ရှိရင်ကာပြူကအတူတူည10နာရီနဲ့မနေ့4နာရီထွက်တာအဲ့ဒီကာလာတွေမှာမထွက်ဘူးအဲ့ဒီကထွက်ရဆိုလို့ရှိရင်ဒီပြင်းပြင်းထန်ထန်အောင်အရေးကြီးပါလေဒါဆိုတော့အထောင်ကျွန်တော်ဟိုနေ့ကတည်းကပဲထောင်ကျော်တယ်အဲ့ထက်ပမာလည်းပါတယ်နော်ဆမ်းမိတဲ့အချိန်မှာညပဲအဲ့လိုထွက်တာတော့သူကနှမျိုးရှိတယ်မျက်နှာပုံမပါဘူးမျက်နှာပိတ်မပါဝင်နဲ့ထွက်တယ်ဆိုလို့ရှိရင်ဒါကတမျိုးပြီးရခါကျတော့2ယောက်ထက်ပိုပြီးဆိုရင်ညသတ်မှတ်ထားတဲ့10နာရီနဲ့4နာရီအချိန်ကိုထွက်တယ်ဆိုလို့ရှိရင်အဲ့ဒီဟာကျွန်တော်တို့ဒီဖုကင်မှာပဲတမျိုးအဖမ်းခံရမျိုးရှိတယ်နောက်ကျွန်တော်တို့ဒီနာမဆိုလို့ချင်းတချို့တွေမသိရနဲ့ထွက်လို့နင်းနှုတ်မပါဘင်းနဲ့ထွက်လို့ဆိုပြီးတော့ဒီရဲတွေပါလေကနေပြီးတော့ဆန်းစီရနင်းရတာတို့အဲအဲ့လိုမျိုးလုတာလေခံရရှိတယ်ဒါကတော့အကုန်လုံးဟိုလုံနေတာဆိုတော့ကျွန်တော်တို့ဒီမှာနေအဲ့ဒါလေးကိုသတိထားနေခြင်းနဲ့
အလားတူပဲတက်ခရိုင်မဲဆောက်မြို့မှာလည်းနှာခေါင်းစီးမတက်ပဲအပြင်ထွက်တဲ့ဈေးရောက်တဲ့မြန်မာတချို့လည်းအဖမ်းခံရတာဒဏ်ကြေးပေးဆောင်ရတာတွေလည်းရှိနေပါရဲ့ဒေသနာအလိုက်တားမြစ်အမိန့်တွေကိုချုပ်ပေါက်တာရှိရင်အခုလိုကိုဗစ် -19 အရေးပေါ်ကာလမှာဒေသခံအာဏာပိုင်တွေကပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်လာပါတယ်။ဒါအပြင်ရက်ရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကပါသူ့ကြေးရွာလိုက်ပြစ်ဒဏ်ပေးတာတွေလည်းလုပ်ကြပါတယ်။ဒီအတွက်ထိုင်းရောက်မြန်မာတွေအထူးသတိထားကြဖို့နဲ့တားမြစ်အမိန့်တွေမချိုးဖောက်ဖို့အတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းနှိုးဆော်နေသလိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကလည်းပညာပေးမှုတွေကိုဇက်တိုက်လုပ်နေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။